America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တိုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုဥကြောဇန်တာနဲ့အတူပြပြပေးမှာပါအခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကမြန်မာရောအာဖဂန်နိုင်ငံမှာနိုင်ငံကိုစားပြုမိန့်ခွန်းတွေမပြောကြပါဘူးကန်နိုင်ငံကျန်းဝင်ကြီးဘလင်ကင်ကမြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့မတရားဖန်ထားသူတွေပြန်လွှတ်ပေးဖို့ထက်လောင်းတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့စီးပွားရေးပမောက္ခရှောင်းတန်းအတွက်စိုးရင်ကြောင်းဩစတြေးလျအစိုးရကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတဲ့
ကမ္ဘာပြည်ရှင်နိုင်ငံရေးနဲ့ကပ်ဘေးယောဂါထံတင့်မြန်မာနိုင်ငံမှာလွတ်သူတွေကိုကူညီဖို့အတွက်ရန်ပုံငွေမပြည့်မီသေးဘူးလို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ
် The humanitarian response plan for Myanmar for 2021 requires 276.5
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပါရှင်သတင်းနဲ့ပြီးမှနားဆင်ချက်ရပါမယ်ဒီနောက်မှာတော့ပုံမှန် 905 နဲ့ဖန်ခန့်ထားရသူတွေအမှုထပ်တိုးခံရတဲ့အခြေအနေမန္တလေးကဖန်ခံရပြီးတော့နောက်တနေ့မှာတည်ဆုံရတဲ့ကိုဖက်တီးရဲ့အဖြစ်မိသားစုရဲ့ပြောပြချက်နောက်မလေးရှားရောက်မြန်မာတချို့ကိုဗစ်ကြောင့်တည်ဆုံရမှုအခြေအနေသတင်းဆောင်ပါတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးမှာဖြစ်ပါတယ
်နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်ပြောင်းအထွေထွေညီလာခံမှာတနင်္လာနေ့မင်းကွန်းပြောကြားဖို့စီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမိန့်ခွန်းတွေမပြောကြပါဘူး။ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကနှစ်ပတ်လည်မိန့်ခွန်းပြောကြတဲ့အစီအစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာအာဖဂန်ဆိုင်ရာကုလသမဂ္ဂကြီးဂူလမ်အိုက်ဇက်ဇိုင်းမိန့်ခွန်းပြောကြဖို့စီစဉ်ထားတာဖြစ်ပေမဲ့စနေနေ့မှာအစီအစဉ်ကိုဖြတ်သိမ်းကြောင်းအီးမေးလ်နဲ့ကြောင်းကြားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။အရင်အာဖဂန်ရဲ့အာရှရက်ဂန်နီအစိုးရခန့်အပ်ထားတဲ့သမ္မတကြီးအိုက်ဇက်ဇိုင်းအနေနဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုဖြစ်နေဆက်ရှိနေပါတယ်။စက်တင်ဘာ20ရက်နေ့ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စီကိုအခုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာပေးပို့ပြီးသူတို့ရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာကီကိုကုလသမဂ္ဂထွေထွေညီလာခံတက်ရောက်စေခြင်းကြောင့်ပြောကြားခဲ့ကြတာပါ။ဒါအပြင်အိုက်ဆစ်ဆိုင်ဟာပြုတ်ကျသွားတဲ့အာဖဂန်ရဲ့တမ်းမတ်ဖြစ်တာကြောင့်သူ့နေရာမှာမိုဟာမက်ဆူလီဆာဟင်းကိုအစားထုတ်ဖို့အမိစင်းတင်သွင်းကြောင်းလည်းပြောပါတယ်။တာလီဘန်ရဲ့စာကိုအတွင်းမှုချုပ်ယုံကထရီညီလာခံရဲ့ credential committee ကိုဆက်ပြီးပို့ထားတာဖြစ်ပြီးဘယ်သူကိုကုလသမဂ္ဂကိုစားပြုဖြစ်ခန့်မယ်ဆိုတော့ဒီ committee ကအောက်တိုဘာဒါမှမဟုတ် November မှာဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံကလည်းအလားတူဖြစ်မျိုးကြုံရတာဖြစ်ပြီးလက်ရှိတမ်မကြီးဦးကျော်မုံထွန်းနဲ့ February 10ရက်အာနာသိမ့်ခဲ့တဲ့စစ်တပ်ကအမည်စင်းတင်သွင်းထားသူဦးအောင်သူရင်တို့နှစ်ဦးတည်းကဘယ်သူကိုရွေးချယ်မယ်ဆိုတော့ဒီ committee ကနေပဲဆုံးဖြတ်ပေးမှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ IS ခရဆန်အဖွဲ့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးဆီယာဇွမ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုကိုပြန်လည်လုဆောင်ဝင်ပြုဖို့ ICC ကနိုင်ငံတကာရာဇဝမှုခုံရုံးရှင်းနေတူကတရားသူကြီးတွေစီမှာတင်းနယ်လာနေကရှောက်ထားလိုက်ပါတယ် ICC ဟာစစ်တမ်းသင့်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ဆီယာဇွမ်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေရတာ15နှစ်ရှိခဲ့ပြီဖြစ်ပေမဲ့အမေရိကန်ကြောထောက်နှုတ်ခံပြုအာဖဂန်အစိုးရကသူတို့ဘာသာသူတို့စစ်စစ်မယ်လို့ပြောဆိုခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကရဆက်ခဲ့တာဖြစ်ပါတယ်။ ICC ဟာအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးမှုမလုပ်နိုင်ဒါမှမဟုတ်လုပ်ချင်တဲ့စိတ်မရှိတဲ့အခါမှာဆီယာဇွန်မှုစုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုစစ်ဆေးဖို့နောက်ဆုံးအားထားရလဲဖြစ်ပါတယ်။ ICC ရဲ့အမှုလိုက်အရာရှိစစ်ကနိုင်ငံတကာအသိအမှတ်ပြုထားတဲ့အာဖဂန်အစိုးရပြုတ်ပြသွားပြီးတဲ့နောက်အခြေအနေဟာစီးရလာပြောင်းလဲသွားပြီဖြစ်တဲ့ဒီအခြေအနေမျိုးမှာပြည်တွင်းမှာစုံစမ်းစစ်ဆေးဖို့ဆိုတာအလားအလာမရှိတော့ဘူးလို့လည်းပြောဆိုထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာအမေရိကန်တပ်ဖွဲ့တွေအာဖဂန်အစိုးရတပ်ဖွဲ့တွေတာလီဘန်တပ်ခရိုင်သမားတွေအပါအဝင်ဘက်ပေါင်းစုငါကျူးလွန်တဲ့ပြည်သူတွေကိုစုံစမ်းစစ်ဆေးခဲ့ကြရလည်းဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာဖို့အတွက်စောင့်နေတဲ့အမေရိကန်နိုင်ငံသားအယောက်တရာလောက်ရှိနေပြီးတာလီဘန်တွေကိုချုပ်တင်မခန့်မှန်းနိုင်တဲ့အတွက်သူတို့ကိုခေါ်ထုတ်ဖို့ကြီးမားတဲ့တားဆီးချက်ဖြစ်နေတယ်လို့အမေရိကန်နိုင်ငံသားဌာနကတင်းနယ်လာနေမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အာဖဂန်ကထွက်ခွာခြင်းသူအာဖဂန်နိုင်ငံသားတွေအတွက်တာလီဘန်တွေကဘယ်သူကိုထွက်ခွင့်ပေးမယ်ဆိုတာချိုးပြီးတော့မှန်းဆလို့မရတာကြောင့်သူတို့ထွက်ခွာရေးအတွက် အကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနအကြီးအကဲအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။နောက်ဒုတိယအခက်အခဲကတော့အာဖဂန်ကနေထွက်ခွာဖို့အတွက်ပြန်တမ်းမဲ့ပုံမှန်လေကြောင်းခီးစဉ်မရှိတာဖြစ်ပါတယ်။ဒါပြန်လက်ရှိမှာတော့အာဖဂန်ကနေထွက်ခွာဖို့အသင့်ပြန်ထားသူအမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေခွင့်ရသူကခန့်မှန်းခြေ100လောက်ရှိနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပုဂ္ဂလိကလေကြောင်းခီးစဉ်ပြေးဆွဲပေးမဲ့အဖွဲ့တွေနဲ့အများအားဆက်သွယ်ပြောဆိုနေတယ်လို့အာဖဂန်ကနေအမေရိကန်တွေဘေးကင်းစွာထွက်ခွာနိုင်ဖို့တာလီဘန်တွေနဲ့ပါမပြတ်ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပြောပါတယ်
။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အမျိုးသားလူညွန်ရေးအကြံပေးဂျိတ်ဆော်လီဗန်ဟာဆာဒီအရေဗျာနိုင်ငံကိုတနင်္လာနေ့မှသွားရောက်ပြီးအင်ရှိမင်တာမိုဟာမက်ဘင်ဆော်မန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီအချိန်ဟာဆာဒီအရေဗျာနိုင်ငံအစိုးရနဲ့ဟူစီသဘုံတို့အကြားယင်မနိုင်ငံမှာနှစ်ဆီလာများဖြစ်ပွားနေတဲ့စစ်ပွဲကိုရဆိုင်မှုအမေရိကန်ပြည်ထောင်စုကဖိအားပေးနေတဲ့အချိန်လေးဖြစ်ပါတယ်။ဆာလီဗန်ဟာဘိုက်ဒန်အစိုးရလက်ထက်ဆာဒီအရေဗျာနိုင်ငံကိုသွားရောက်မဲ့အဆင့်အမြင့်ဆုံးအရာရှိတူလည်းဖြစ်ပါတယ်။ဆာဒီအင်ရှင်မင်သာအပြင်သူ့ရဲ့ညီဆာဒီလက်ထောက်ကာကွယ်ရေးဝန်ကြီးခါလစ်ဘင်ဆာမန်နဲ့လည်းတွေ့ဆုံမယ်လို့အမည်မဖော်တဲ့အဆင့်မြင့်အရာရှိနှစ်ဦးကပြောကြပါတယ်။ Washington Post တင်းစာဆောင်းပါရှင်ဂျမာခါရှိုဂီကို2018တုန်းကလုတ်ကြံတပ်ဖြတ်မှုဟာဆာဒီအင်ရှင်မင်သားရဲ့အတီးပြုချက်အရလုတ်ကြံတာဖြစ်တဲ့ဆိုရက် CIA ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ဘိုင်ဒန်အစိုးရဟာဆာဒီအင်ရှင်မင်သားကိုတတ်နိုင်တဲ့၍ရှောင်ကွင်းနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့ကမ္ဘာမှာအရှုပ်ထွေးဆုံးဖြစ်နိုင်တဲ့ယီမင်စစ်ပွဲကိုဖြေရှင်းဖို့ဆိုရင်ဆာဒီအရေဗျာနိုင်ငံအင်ရှင်မင်သားနဲ့မျက်နှာချင်းဆိုင်မတွေ့ဆုံပဲမဖြစ်နိုင်ဘူးလို့အမေရိကန်အစိုးရအရာရှိသူကပြောထားပါတယ်။အမေရိကန်မျိုးသားလူညွန်ရေးအကြံပေးဆာလီဗန်ဟာဆာဒီအင်ရှင်မင်သားအပြင်သူတို့ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ RS ဘောမြပြည်ထောင်စုကိုလည်းသွားအောင်မှာဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးကိုတော့ဖော်ပြထားခြင်းမရှိပါဘူး။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဘွီနိုင်းနဲ့တနင်္လာနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Press ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။နိုင်ငံရဲ့ဝန်ကြီးတွေဟာနှစ်နိုင်ငံဆက်ဆံရေးနဲ့မြန်မာအရေးအပါဝင်ဒေသရင်းအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအမေရိကန်နဲ့ထိုင်းတို့ရဲ့ဆန်တန်ဘိုးတွေဖြစ်တဲ့လူခွင့်ရေးဆိုင်ရာထောက်ပံ့ပေးဖို့နဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးကမ္ဘာကာယရောဂါဒဏ်ကပြန်လည်ထူထောင်ရေးတိုးမြှင့်လှုပ်ဆောင်မှုအပါအဝင်နှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုသဘောတူညီချက်ပါဂရိကဝတ်တွင်နဲ့အညီဆောင်ရွက်ဖို့အတွက်ထပ်လောင်းဂရိပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းဖြစ်ပွားနေတဲ့ပြဿနာအတွက်စိုးရိမ်စိတ်ပူကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တဲ့အပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆင်ရရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့အတွက်ထိုင်းနဲ့နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ရာသီဥတုပြောင်းလဲမှုဆင်ရဖြည့်ရှင်းဖို့လိုအပ်နေတဲ့ချင်းချောက်မှုတွေကိုကမ္ဘာတစ်လောကတက်ကြွစွာပါဝင်ဖြည့်ရှင်းလာဖို့နဲ့ရေရှည်တည်တတ်မဲ့စီးပွားရေးဖွံ့ဖြိုးမှုတွေလုပ်ဖို့အတွက်ပါဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။
လာဒူဇော်ပါပဲအိန္ဒိယနိုင်ငံခြားရေးဝန်ကြီး S. Chai Chankar ဟာလည်းပဲထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းနဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတနင်္လာနေ့ကဆွေးနွေးကြပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံလက်တက်ရင်တွေ့ဆုံခဲ့ကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအိန္ဒိယနိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်လာတဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်းThe Times of India သတင်းစာကူကရေးသားထားပါရယ်မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်ကောင်စီကိုစနေနေ့ကဆင့်ကျင်ဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွစ်ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါရယ်စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစက်ဖြတ် 8000 ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကိုကူကဖော်ပြထားပါရယ်သို့ပေမဲ့ကုလသမဂ္ဂအနေနဲ့ဒါတွေကိုမှတ်တမ်းတင်နေယူကလွယ်ပြီးဘာမှထိထိရောက်မလုပ်ဘူးတရုတ်အိန္ဒိယဂျပန်စတဲ့အာရှအင်အားကြီးနိုင်ငံတွေကအနာသိန်းစစ်ကောင်စီဘော်ဒဏ်ခတ်အရေးယူမဲ့ကိစ္စကိုဆန့်ကျင်ကြပေမဲ့အနောက်နိုင်ငံတွေကတော့ဒဏ်ခတ်လိုကြတယ်လို့လည်းရေးသားထားပါတယ်။ ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကုစရယ်ကိုလက်မခံပဲကုစရယ်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်လက်ရှိမှာတော့ကုစရယ်ဦးကျော်မိုးထွန်းကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာအစိုးရလှည့်ဝှက်ချက်အုပ်ဒေနဲ့တရားစစ်ဆိုခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက္ခရှောင်းတန်းတော့ကိုစက်တင်ဘာ23ရက်ရုံးထုတ်ဆစ်ဆေးခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ယုံအရာရှိတွေနဲ့တွေ့ခွင့်မပေးတဲ့အတွက်ညှတာတဲ့တရားစီရင်မှုရနိုင်ခြင်းအတွက်တန်တရားဖြစ်ရတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပမောက္ခရှောင်းတန်းနဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ယုံအရာရှိတွေလေ့လာဆန်းစစ်ခွင့်မရတာအတွက်စိတ်ပူကြောင်းမြန်မာအာဏာပိုင်တွေကိုရောကန်ဘာရာမှာရှိတဲ့မြန်မာတမ္မတိစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံသားရဲနဲ့ကုန်သွယ်ရေးဆိုင်ရာဒီဖတ်ပြောဌာနပြောခွင့်ရရဲ့ပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက္ခဌာနရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပေါ့မျှော်လင့်ထားကြောင်းလဲမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။ပမောက္ခရှောင်းတန်းနာဟာမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်9ရက်ကြာမှာသူအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကအမေရိကန်သမ္မတရော်နယ်ရီဂန်ကိုလွတ်ပြန်ဖို့ကြိုးပမ်းခဲ့သူဂျွန်ဟင်ကလီအနေနဲ့စိတ်ပိုင်းဆိုင်ရာတည်ငြိမ်မှုရှိနေမယ်ဆိုရင်လာမယ့်နှစ်အတွင်းကန့်သတ်ဆောင်ကြဉ်မှုကကင်းလွတ်ခွင့်ပြုဖို့ပြည်ထောင်စုတရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။သမ္မတဝတ်တိုက်ခိုက်စဉ်ကဂျွန်ဟင်ကလီဟာအသက်25နှစ်အရွယ်ဖြစ်ပါတယ်။အဲဒီတုန်းကစိတ်မမှန်တဲ့အတွက်အပြစ်မရှိဘူးလို့ဂျူရီလူကြီးကဆုံးဖြတ်ခဲ့ရတာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကဝါရှင်တန်စီးရုံတစ်ခုကဆင်ခဲ့ပြီးအချိန်ကစလို့အခုခါမှာအသက်66နှစ်အရွယ်ရှိနေပြီဖြစ်တဲ့ John Hinckley Jr. ဟာ Virginia ပြည်နယ် Williamsburg မြို့မှာနေထိုင်နေပါတယ်။ဆရာဝန်တွေကြီးကြပ်ပြီးသူ့ကိုဆေးကုသပေးနေရတာပါ။သူဟာစနက်ကင်ခွင့်မရှိပါဘူး။ဆရာဝန်တွေကိုအသိမပေးပဲခရီးဝေးလည်းမတော်နိုင်ပါဘူး။ Hinckley ဟာအန်ဒီယံမရှိတော့ဘူးလို့သူရဲ့ရှင်းလင်းတွေကတော့ပြောကြပါတယ်ခင်ဗျာ
။
တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်စံသားတို့ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာဓာတ်ရိုက်ကြည့်ရှုနိုင်သလိုကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ဆီယနာသိမှုနဲ့ COVID-19 ဒဏ်သင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့ရန်ပုံငွေရဲ့ထက်ဝယ်နီးပါးပဲရရှိနေသေးတယ်လို့ကုလသမဂ္ဂကတင်းနှင်းလာနေမှာပြောပါတယ်မြန်မာနိုင်ငံမှာလူ3သန်းကျော်ကိုကူညီပေးနိုင်ရတဲ့အတွက်ဒေါ်လာ286သန်းကျော်လိုအပ်နေတာပါမြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကျပ်တဲပြဿနာကပိုပြီးတော့ဆိုးရလာတယ်လို့ကုလသမဂ္ဂကပြောပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့မြန်မာပြည်သူ2သန်းထပ်တိုးလာခဲ့ပြီးအကူအညီလိုအပ်သူစုစုပေါင်း3သန်းလောက်ရှိနေတဲ့အကြောင်းဒါပေမဲ့လည်းလိုအပ်တဲ့ရန်ပုံငွေမပြည့်မီသေးတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
The humanitarian response plan for Myanmar for 2020.
လူဝန်သုံးသန်းကျော်ကိုအကူအညီပေးနိုင်ရေးအတွက်2021ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ဒေါ်လာ286.5သန်းလိုအပ်နေပါတယ်။ဒါပေမဲ့48ရာခိုင်နှုန်းပဲရရှိထားပါတယ်
။မြို့ပြမှာနေထိုင်ကြတဲ့မိသားစုတွေကအကူအညီအလိုအပ်ဆုံးဖြစ်နေပြီးအဓိကအားဖြင့်တော့ရန်ကုန်နဲ့မန္တလေးမှာဖြစ်ကြောင်းပရိပခဒန်တစ်နဲ့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းလိုအပ်နေကြောင်းကုလသမဂ္ဂကပြောပါတယ်။ပရိပခကြောင့်နိုင်ငံတွင်းမှာပဲထွက်ပြေးတင်းရှောင်ရမှုအများဆုံးဒေသတွေထဲမှာတော့ကချင်၊ရှမ်း၊ချင်း၊ကယား၊ကရင်ပြည်နယ်တွေနောက်သခိုင်းနဲ့မကွေးတိုင်းတို့လည်းပါဝင်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေအတွင်းပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ2,200ကျော်ရှိနေကြောင်းရခိုင်ပြည်နယ်မှာတော့ငြိမ်သက်နေပေမဲ့လည်းရိတ်ခါမလုံလောက်မှုပိုဆိုးလာတာနဲ့အတူအခြေအနေဆိုးရွားနေစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာဖြစ်နေစေ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူနဲ့သေဆုံးသူအရေအတွက်ကတရားဝင်ထုတ်ထားတာထက်ပိုများတဲ့အနေအထားလို့လဲ ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျဲရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်
မြန်မာနိုင်ငံမှာကုဆတ်ဖြစ်ပွားသူ 45,000 ရှိပြီး 18,000 သေဆုံးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ DEA တွက်ထက်ပိုများမဲ့ပုံရပါတယ်
စက်တင်ဘာလ24ရက်နေ့ထုတ်ပြန်တဲ့စာရင်းကိုကိုကာပီကုလသမဂ္ဂကပြောဆိုတာဖြစ်ပါတယ်။လက်ရှိမှာတော့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေကရွှေ့ပြောင်းရမှုကြောင့်ထိခိုက်သက်ရောက်ရသူတွေကိုကူညီပေးရေးရိတ်ခါမလုံလောက်မှုကိုဗစ် -19 ဗိုင်းရပ်စ်ကပ်ရေးရေးတို့အတွက်ဆောင်ရွက်ပေးနေပြီးကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကမေလကတည်းကစလို့ရန်ကုန်မှာလူပေါင်း8သိန်းကျော်အတွက်ထောက်ပံ့ကူညီထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းအခုညီပေးရလုပ်ငန်းတွေမှာလည်းကျိုးညီစနစ်အတားအဆီအခက်အခဲတွေနောက်ဘန်းစနစ်အခက်အခဲတွေအပါအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေလည်းရှိပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။သောရရှင်များရှင်ဖန်ခံထားတဲ့မြန်မာနိုင်ငံတွင်းမှာဖန်စီခံထားတဲ့သူတွေရဲ့အခြေအနေကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။နိုင်ငံတော်အချီညိုပြက်စင်မှုပုံမှန်905ကကြီးနဲ့ဖန်စီထိမ့်သိမ်းခံထားရသူတွေကိုမကြခင်မှာပြန်လွှတ်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့905နဲ့ဖန်ခံထားရသူတချို့ကတော့ပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့အမှုထပ်တိုးခံရကြောင်းဖန်စီထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေနဲ့သူတို့ရဲ့ရှင်းနေတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်ရန်ကုန်အင်းစိန်ထောင်မှာပုံမှန်905ကကြီးနဲ့ဖန်စီထိမ့်သိမ်းခံထားရပြီးတရားရင်ဆိုင်နေရတဲ့လူငယ်တချို့ဟာနောက်ထပ်အမှုတွေနဲ့ထပ်တိုးတရားဆက်ဆိုခံထားရကြောင်းဖန်စီထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ပုံမှန်905ကကြီးနဲ့မေလာကလေးကဖန်စီခံထားရပြီးမကြသေးခင်ကလူငယ်ချမ်းသာခွင့်မှာပါမလာသူတွေဟာဒီလိုထပ်တိုးအမှုတွေနဲ့ရင်ဆိုင်နေရတာပါတချို့အမှုတွေတွေထဲမှာဆိုရင်အဖွဲ့လိုက်အဖန်စီခံရသူတွေအားလုံးကိုထပ်တိုးပုံမှန်တွေနဲ့ဆွဲဆိုထားကြောင်းအင်းစိန်ထောင်မှဖန်စီခံထားရတဲ့လူငယ်3ယောက်ရဲ့မိခင်ဒေါခင်မြက VOA ကိုပြောပါတယ
်ခလေးတွေကကြီးသေးတယ်လေသူတို့အဲ့ဒီဘူးလိုကွန်ဖိုင်းနဲ့ပြောနေတာအထဲမှာသူရှင်းနေတယ်ကအပြင်ကနေပြီးအထဲကိုဝင်ခွင့်မပေးဘူးလေသူတို့ကဟိုကိုဖိတ်ကြောင့်ကြောင်းပိတ်လိုက်ပြီးတော့သူတို့ကြီးလည်းတခါတည်းဘူးလိုကွန်ဖိုင်းနဲ့ပြောနေကြတာအဲ့လိုမျိုးသူတို့ကတော့အမှုထပ်တိုးမှာဟောတာရဲ့သမမလို့ပြောနေတာအမှုထပ်တိုးတော့12214ပဲနိုင်ငံတော်ပုံစံမျိုးလေအဲ့ဒီရတပွဲလုံးပေါ့နော်အခုမှစာရေးတဲ့လူတွေကရေးကြဖို့တချို့မိသားတွေကလည်းအန်တီတို့အပွဲတွေတွေကကလေးတွေမီဒီယာနဲ့ပုံတွေပါပြီးဆက်ပေါ့နော်ဟိုသူတို့ကဒီပုံမှန်တွေတက်ထားတယ်ပေါ့ဟုတ်တယ်လို့ပုံမှန်ကတက်ထားတာလို့အခုကြမှာခင်းကြီးတဲ့ညီကြမှာသူကငါကမှုတွေဖတ်တက်လိုက်တာ
ဆန္ဒပြလှုပ်ရှားမှုမှာပါဝင်သူအများစုကနိုင်ငံတော်ပုံကံမှုရာဇသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အများဆုံးဖမ်းဆီးထိန်းသိမ်းခံထားရတာပါတချို့905အမှုတွေကစစ်ဆေးနေစဲကာလမှာပဲနောက်ထပ်ဥပဒေပုံမှန်အသစ်တွေနဲ့ထပ်တိုးခံရတာလို့တရားလွှတ်တော်ရှင်းနေဒေါ်တော်တွေဆိုးက VOA ကိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကလည်းမှာလည်းအဲ့လိုစစ်ဆေးနေစဲပဲရှိသေးတာတော့မှထပ်တိုးတာဘာလို့ထပ်တိုးလဲဆိုတော့ဒီမတရားအကျိုးမျိုးနဲ့ဆက်တယ်ပေါ့နော်ပုံစံမျိုးအတွက်အားရပေါ့အဲ့လိုမျိုးနဲ့ဆက်ပြီးပုံမှန်ထပ်တိုးတာဟုတ်ချိုးဆိုလို့ရှိရင်ဆက်ဖို့မှာပေါ့နော်လက်ထဲနဲ့ညီရဲ့ဒီတော့ဆက်ပြီးဆောင်တော့ဒီက12212အဲ့လိုမျိုးနဲ့12တက်တာပါများတယ်အဲ့ဒါဖြစ်ရုံ
မျိုးမှာဆဲရတာပါနော်ရှင်းနေဥခင်မောင်မြင့်ကတော့သူ့အမှုတွေတွေထဲမှာအမှုထပ်တိုးခံရသူမရှိပေမဲ့အခုနောက်ပိုင်းအဖမ်းဆီးခံရသူတွေဟာပုံမောပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့ဆွဲဆိုခံနေရတယ်လို့ VOA ကိုပြောပါတယ်
အဖေကတော့ငါတည်းကြောက်ကြီးနေတယ်ဆိုကြတာများတယ်သူအရင်ဆုံးပြတာ3မိနစ်ပေါ့ဗျာဒီတော့ဒီနောက်ပိုင်းမှာကျတော့သက်ဆိုတာတွေက6900ကျပ်ကိုပေါ့ပေါ်စရာတော့ဥရီသတိပြုစရာဥရီပုံမှန်ကပုံမှန်3အရင်ဆုံးပြတာချက်မှတ်နေတာဆိုရက်6900ကျပ်ကိုမရသေးဘူးဥရီပုံမှန်ဆက်ကွန်တိတော့ဆက်ကွန်မိနစ်ဆိုကြတယ်နောက်ကဒီ6904ခုမြေရတာဒီပုံမှန်124ကြာကြီး6900ဆွေးကြရလို့နှောင်းဆက်ကောင်မှာတက်ထားလိုက်ဒီအချမ်းဆက်မှုအဲ့ဒီပုံမှန်50နှစ်တာကြီးနဲ့ဆွေးကြရတယ်။ဒါကြီးကအရင်ကြီးထန်ဟိုကျုပ်အားဖြင့်လေဟိုပြင်းထန်တယ်လို့ပြစ်ရအားဖြင့်လည်းပြင်းထန်တယ်ပေါ့
။နိုင်ငံရေးအမှုတွေနဲ့တရားဆက်ဆိုခံရတဲ့သူတွေတဲကတချို့အမှုတွေကိုစစ်စစ်ပေးဖို့ရှိကြောင်းနဲ့တစ်ဖက်ကလည်းတခြားဥပဒေတွေနဲ့ညှိစွန်းနေတာရှိမရှိကိုစစ်စစ်ပြီးတချို့905ကကြီးအမှုတွေကိုရုတ်သိမ်းပေးဖို့ရှိတယ်လို့နတ်ဆက်ကကောင်စီရဲ့အစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တာကို မြန်မာရုပ်မြင်သံကြားကဒီရက်ပိုင်းအတွင်းမှာထုတ်လွှင့်ပေးကြတာပါကိုဗစ်ကန့်သတ်မျိုးနယ်ထဲမှာပါဝင်နေတဲ့အင်းစိန်ထောင်ကိုနှစ်ထောင်၂၁မတ်လ၆ရက်နေ့ကစပြီးလော့ကဒေါင်းချတတ်မှတ်လိုက်တာပါဒါကြောင့်အင်းစိန်ထောင်တွေကအထူးတရားရုံးတွေလည်းပိတ်ထားရပြီးဗီဒီယိုကွန်ဖရင့်စင်းနဲ့ပြုလုပ်နေတာဖြစ်ပါတယ်ငါကကြာကြီးတွေနဲ့အထင်းထင်းခံရသူတွေအမှုတွေကိုရပ်ပေါင်း၁၈၀အတွင်းအပြ ြီးဖြစ်ပါတယ်အတိအကျအတိမပြုတ်နိုင်သေးတဲ့သတင်းတွေအရတော့မကြခင်မှာတရားရုံးတွေပြန်ဖွင့်ဖို့ရှိပြီးမြို့နယ်အလိုက်သက်ဆိုင်ရာတရားသူကြီးတွေကနောက်ဆုံးအမိန့်ချနိုင်ဖို့အတွက်ပြင်ဆင်ထားကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ
်ဒေါက်ခင်မြို့သက်ပြပြပေးခဲ့တာပါရှင်တော်ရရှင်များရှင်မန္တလေးမှာလူစီများတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူကိုတန်းထွန်းဦးခကိုဖက်တီကိုစက်တမလ25ရက်နေ့နေ့လယ်ပိုင်းကနေအိမ်မှာရှိနေစဉ်စစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်နဲ့ချင်းချောက်ပစ်ခတ်ဖမ်းဆီးပြီးနောက်တရက်မှာသူ့ရုပ်အလောင်းကိုတကြိုလိုက်တယ်လို့အကြောင်းကြားခဲ့ကြောင်းညီမဖြစ်သူမတ်မေသူအောင်ကပြောပါတယ်တန်တမာမှာရှိနေတဲ့အကိုဖြစ်သူဖမ်းဆီးခံရပြီး24နာရီအတွင်းတေဆုံးခဲ့တဲ့ဆိုတဲ့ဖြစ်ရပ်အတွေ့ယူကျုံမရအံ့ဩတုန်လှုပ်မိတဲ့အကြောင်းညီမဖြစ်သူက VOA ကိုပြောပါတယ်မတ်အင်ဂျင်နိုင်ဆက်သွယ်မြင်းမြန်ထားပါတယ်ရှင
်သူအဲ့မှာလူမြောက်ကိုခေါ်လာတယ်လူမြောက်ကိုခေါ်လာတယ်လူမြောက်ကိုခေါ်လာပြီးတော့သူမင်းတို့ပြောတာသူလားဆိုပြီးတော့မြေးပါတယ်မြေးတဲ့အခါကျတော့အဲ့လူကဟုတ်တယ်လို့ပြောတော့အကိုအဲ့ရှိမှာဒီထောက်ပြီးထိုင်ထိုင်ပါလေဖမ်းပြီးတော့ဒီထောက်ထိုင်ခိုင်းနေကိုကဘွားလို့ကျွန်တော်ခန္ဓာကိုယ်နဲ့မထောက်နိုင်ဘူးလို့ပြောတော့အဲ့ပါချောက်နှစ်ခုကြားကိုတနက်နဲ့ပြစ်လိုက်ပါလေပြစ်လိုက်တဲ့ဟိုမှန်တော့မှန်မှန်ဘူးပေါ့နော်ထောက်နိုင်ပြီးတော့အကွာရရရရပြစ်အောင်ထိုင်ပါမယ်ဆိုပြီးတော့အဲ့မှာထိုင်တာပေါ့ထိုင်နေအချိန်မှာကျွန်တော်ကအင်းရကြီးအင်းရလူကြီးတော့ဟိုအခန်းအင်းရဟိုရှိနေနဲ့ဟိုဘောနဲ့အိမ်ကရှင်းစင်နောက်စင်ပေါ်တော့ရှိရနှလုံးဆိုတော့အရှိတလုံးထဲမှာသူ့ထိုင်ထိုင်ထားပြီးနောက်ကတော့သူတို့စိတ်ကြိုက်ငွေနောက်ပါတယ်ငွေနောက်ပြီးယူချင်တာသူတို့ယူချင်တာဟုတ်နေပါလေအုံယူတာပေါ့နော်ယူပြီးတော့အုံနေပတ်စံနေယူပြီးထွက်လာပြီးတော့အခုအိမ်မှာစစ်စင်းနေရမှာညီမတို့ကိုချောင်းကြည့်ရပါဘူးချောင်းကြည့်ချောင်းကြည့်လဲဆိုရင်အိမ်မှာဟိုအိမ်မှာချောင်းကြည့်တော့ခါကျတော့အတော်ကချောင်းကြည့်တော့ပါးလေးပါလေသူ့ကိုရိုက်တယ်နေရင်းရိုက်တယ်ဟိုအိမ်မှာရွက်ွက်ကျဲလဲလမ်းမှာအကုန်လုံးဘာမှမတော်ဘာမှဆက်မကြည့်ရဘူးပေါ့နော်အကုန်လုံး all his day ဆိုနေတာတနက်နဲ့ချိန်နေပေါ့နော
်အဲ့လိုဖမ်းသွားပြီးတော့ဟိုနောက်ဘယ်ဘယ်အချိန်မှာသူတို့ဘလို့ပြန်ဘလို့အကြောင်းကြားလာလဲမိသားစုကိုလေ
နောက်တစ်နေ့နေ့လေ3နာရီ35မိနစ်ဝင်ကျင်လောက်မှာကျွန်တော်တို့လာပြောပါတယ်ဟိုမိသားစုကြီးရှိသလားတဲ့မင်းကထပ်သွားတဲ့သူရဲ့ကိုတန်းထုံရဲ့မိသားစုဝင်တွေရှိသလားဟုတ်ရှိပါတယ်လို့အမေရဲ့မြမရဲ့တော့တော့နှစ်ယောက်ရဲ့ဥလိရဲ့ရှိပါတယ်ဆိုတော့အားကိုခိုင်ခိုင်ခိုင်နဲ့ပါတဲ့အကုန်လုံးကိုတော်ပြီးတော့ခိုင်ခိုင်လိုက်တဲ့အချိန်မှာလက်နဲ့တဲလာကြီးခွဲဝန်းကျင်မှာပုံဆုံးသွားပါတယ်ဆုံးသွားပြီးတော့သူတို့ဟိုဂျင်းခွဲပြီးတော့အကိုကနှလုံးကပုံနေတယ်ပေါ့သူတို့ပြောသူတို့ပြောတာပေါ့ကိုယ်ကြီးလက်ရှိရဲ့ပေါ့အဲ့နဲ့သူတို့နှလုံးခွဲကြည့်ရရှင်ပုံနေဟာပေါ့ဟာကြီးခွဲကြည့်ရနှလုံးပုံနေရဲ့အဲ့လိုပြောတော့ခါကျအဲ့လိုဆိုလို့ရှိရင်ကျမအကိုကသုံးသွားပြီလားဆိုဟုတ်ပါတယ်တဲ့ဒီနေ့တင်လိုက်ကုန်းကြီးကသုံးသွားပါတဲ့အကိုကတဲ့သူရဲ့နှလုံးရဲ့တောင်းနဲ့အဲ့လိုသုံးပါတယ်တဲ့နောက်ပြီးတော့တဲ့အကိုကကိုဗစ်ကျောက်သိကြည့်လိုက်တော့ကိုဗစ်ရောဂါပိုးလေပြပါရဲ့တဲ့ဒါကြောင့်မို့လို့တဲ့သူကတဲ့ချက်ချင်းပြူလိုက်ပါရဲ့တဲ့တော်ရတယ်ဗျာကျွန်တော်တက်ဖို့ကြီးပြန်လို့ချင်ပါတယ်ဆိုတော့တက်ဖို့ကြီးကအဲ့ကိုဗစ်ပုံစံချက်ချင်းတူလိုက်တယ်ပြန်မရနိုင်တော့ပါဘူးတဲ့
မိသားစုဒီအနေနဲ့ကဒီကိုဖက်တီးရဲ့အလောင်းကိုလုံးဝပြန်မရတော့ဘူးလား
ဟုတ်ကဲ့ပြန်မရအောင်ရှင်းနေလည်းမရအောင်ရှင
်းလာပြောတဲ့သူကဘာတူလဲရှင
်းလာပြောတာကစစ်တပ်ကလုံးဝရရှိပြီးရောက်ပါမယ်နောက်ပြီးရောရေးဘက်ကအဲ့တော့ဒီနေ့နှစ်ယောက်ပါတယ်နောက်ချက်ကအဲ့လိုအော်ကျမတို့ရက်ရှားကိုနောက်ရှားဝရက်ကွက်ကောင်းရက်ကွက်ကောင်းစီပေါ့လေအဲ့ရှုံးကဟိုပေါ့ရက်ကွက်ဥက္ကဋ္ဌတယောက်ပါတယ်အဲ့တဏ္ဍာကရေးတွေပါနေမယ်ရေးတွေဟိုလောက်တော့ရှိနေ
เนี่ยชื่ออะไรก็ชื่ออะไรเนี่ยเนี่ยเล่นเนี่ยปีนี้ไต่ท่าแต่มาเราว่าเลยที่ที่จะเป็นแบบคนที่น่าจะว่าเราการลีบีเราก็ชื่อเออตัวเราพี่อ๋อตัวลูกบ่เนาะกูมีสิ่งใช่ไหมเว้ยกูบ่เนาะลูกกางเดียวนี่เนี่ยไล่ตัวพี่อ๋อมาน่าจะได้มาเราตัวพี่อ๋อเรื่องจะเอาไปจัดจีเนี่ยส่งตัวเรื่องสุดเลยเกี่ยวกับอะไรมีตาสุรีนี่เนี่ยยงดลาที่พี่อ๋อกูบลูมีมีเลยบลูขันสามีเลย
มาเราต้องเล่าตาบอนะตัวเราโอ้ก็องค์จริงเลยอันนี้ก็ชีเลยเรียกก็ชอบไปนั่นแหละมาลามชอบไปจอบอะไรทั้งทองมามองหน้าที่ต้องทำอะไรเก็บเอาแต่ใจมามาโอ้เดียวก็ตัวเราเรามาดูขั้นตอนเราเองแล้วก็เล่าชีวิตอันนี้เล่าชีวิตเราพิโนตัวเราอะไรอันนี้ว่าจุดที่จะดีนายไว้ที่นั่นแต่ลีนายงามจีบี นายได้เงินมาเลยส่งบาดอะไรตัวที่ว่ารู้ว่าที่จะมีอะไรตาคนนี้ที่ใจจีก็อย่าว่าสมารู้มีเนี่ยตาอะไรที่กูตั้งแต่มาตั้งแต่ที่เราจะซื้อเงินเราเราจะยังไปลงว่าตาแต่มุท่าชิคกี้พายละว่ากูว่ากูว่าประมาณนี้จะเลยตาลงไป
มาอินเทอร์เน็ตสะดวกมีเงินเต็มปากแค่ละว่าเช่นตัวเราชิมยาเช่นมาเลเซียในเงี้ยมาเราลีลาด้วยกูเป็นไฮจีก็เป็นยอดการจองที่ส่งยาเรียนมาในเงี้ยตัดที่อาจจะชิบิลูมาเลเซียเชื่อใจลูมูกุญยีเต็มด้วยกับพี่ว่าเลยท่านเชื่อใจฟิวอีดินดาวมาอีมาดินไปปุ๊บทาร์กูน่าสนใจบ้างเช่นมาเลเซียในเงี้ยมาจนเราก็สบายลีลาด้วยกูเป็นกายกับจองที่ส่งเนี่ยเงี้ยมาเราต้องมา
เมลีชาเนี่ยก็แล้วแต่ภูมิโยกรรมยามาแต่ยังงานนี้คุณพิจารณาทบไปมาตาแต่จะคุณยังได้เจ้าเมลีชาเชื่อใจยามาลุ่มกุญย์เต็งเอากระทะอุตส่าห์เวงอาคุลุกจบยาวาเลยเมลาเราเดี๋ยวมาสู้จะเข้าจุนจุลัยโอเคอุตส่าห์เดี๋ยวมาแล้วที่มาสู้เจ้าลู่เยตยาเจ้าเราจะน้องส่งมาบ้านเมลาเราเดี๋ยวมาสู้จะเข้าเตยาเจ้าเราส่งมาบ้านโอเคเตยส่งมาเดี๋ยวมาจะน้องว่าดีเมลีชายาวไปเลยเอาสับอ่ะไปตรงไหนยาเจ้าเตยังไม่เอามือยืนอะไรเล
အိမ်မှာပေါ့လေဒီတငယ်ချင်းတွေကကိုဗစ်-19ဖြစ်တယ်ဆိုတော့ကြောင်းလာပြီးအားလုံးကရှောင်ပြေးကြတယ်။တရားဝင်အလို့သမားတွေမဟုတ်တဲ့အခါကျရှောင်ပြေးတဲ့အခါကျတော့သူတို့တွေကဒီရောဂါခံစားနေရတူတာဟိုဒီဆေးမီးလိုတဲ့ကုစရာမရှိဘူး။တော့သိဥစီကနေပို့ဖို့တဲ့အခက်အခဲကြီးတယ်ဆိုတော့လေအထောက်အထားတွေမရှိတဲ့အခါကျတော့အဲ့ဒါရင်းနဲ့တည်ဆုံးလာကြပါလား။ကျွန်တော်တို့ဟိုနေ့ပေါ့အများအားဖြင့်တော့လူရ
Yalu Tesong to Riguro, Yama Lumukuni, Tempori, Nae Kunimu Tenega, meet the job when she be may, Kobeka Yoga, Tesong to Riguro, Malaysia Nanganga, Tenan Pitare, Malaysia Nangama, Nae Kesari, Lokan Lysenyatare Community Gata, meet the job when she dava, Yama Nanganat U Kobechilo Tesone Kama, Malaysia Ringing Way, Lay down Lauti Kojazi Shiramo, Yama Nangan Dari Gabe, Supa Ludana, Lojaya Lule Suvare.
မလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာ 2300
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင် အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ် ဒီရှုကြရပါပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဗီအိုအမေရိကန်အသံရဲ့2020တခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25ကီလိုဟတ်စ်တိနှစ်တစ်တစ်3ညလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေးတစ်3ညလိုင်းဒိုမီတာ95ကီလိုဟတ်စ်9800ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့
ကိုဗစ်ကပ်ဘေးဆိုင်ရာသတင်းနောက်ဒီစီးပွားရေးဘလော့ဂါတွေပြောသမျှနဲ့အပတ်စဉ်ကဏ္ဍမှာနားဆင်ကြရမယ့်အကြောင်းအရာကတော့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဆက်ဆက်တွေတာပဲဖြစ်ဖြစ်ကိုယ့်ရဲ့အမျိုးရေးတက်တက်ရောင်သတင်းလှအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ရာသီဥတုပြောင်းလဲမှု
man tabi mele. Shimanja dampi mi mam hopu lo te pampinya shinrika piobari. Pari the botu niche ya. Kabaji puche tola rago natao ngase yama. Titatama nga degree centigrade epsi tencho tanaibu shiman taraba. The United in Science apweji ye. Natam naset kune sien kanzama di jang yarigo popia tabari. Lisa shalan jiniba ga bipu tare drin mago.
ကိုစုံမှုကြောင့်တင်ပြပေးပါမယ်ရှင်။ဖန်လုံးဒန်ဝေဟာကဘာလီလူတဲမှာဆက်လက်မြန်မာနေဆက်ဖြစ်တာကြောင့်အနာဂတ်မှာအန်ဒီယေရှိနိုင်တယ်လို့အစီရင်ခံစာမှာသတိပေးထားပါတယ်။ထောက်ရှိ 예지무모광예샤무도미라무모나이타카무리로변탄의야디우루진리리고띠디다다뚜라야비핏데어쟁이리레뚜라레루띠반빈야신리가벼수타바레아잉가아닛디야마타카핏리시레야디우루산야아피아피하야디우루병레라무장아쿠아카아네나센마타카핏니레루가바모리와다네즈라베라산야아푸에지WMO의
Now we are heading towards 3 degrees warming instead of
1.5 to 2 degrees. Paris
ဘောတူညီချက်တိုင်းအပူချိန်တိုးလာမှုကိုတိတိသမားငါးအထိရှော့ချထိန်းချုပ်နိုင်မယ်ဆိုရင်ကျွန်တော်တို့လူသားတွေအားလုံးတက်ရှိဇီဝမျိုးဆက်တွေအားလုံးနဲ့ကမ္ဘာကြီးအတွက်လည်းအကျိုးရှိစေမှာဖြစ်ပါတယ်။ကိုဗစ်ရောဂါကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ဆိုးဝါးတဲ့တရားမှုမျိုးတော့မရှိခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သတ်ပြီးလော့ကဒေါင်းချထားတာရဲ့စီးပွားရ ာတာကြောင့်လေထုညစ်ညမ်းစေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေပြန်မြင့်တက်လာနေပါပြီ။သွာလလှုပ်ရှားမှုတွေနှဲပါတဲ့အတွက်ပတ်ဝန်းကျင်လေထုအတွင်းဖန်လုံအိမ်ဓာတ်ငွေတွေကိုရော့ချစေပြီးရာသီဥတုပြောင်းလဲမှုကိုရော့ချစေပါတယ်လို့ Tellus ကပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ဖို့အတွက်လူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရလိမ့်မယ်လို့လည်းဆိုပါတယ်။
If we fail with the climate mitigation, we would have a permanent problem for at least hundreds or even thousands of
people. ရာသီဥပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံရင်ဓာတ်ငွေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုမလျှော့ချနိုင်ရင်နေရာပေါင်းများစွာထောင်ပေါင်းများစွာတည်ပြင်းနေမယ့်ပြဿနာရပ်တည်နေရင်ဆိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးနဲ့လူသားတွေရဲ့အရေးဟာအခုရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါဆိုကြီးတဲ့ပုံမဆိုးဝါးပြင်းထန်တဲ့အခြေအနေတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရာသီဥတုဖောက်ပြန်မှုတွေကိုထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့အစိုးရခန်းစားရဲ့အမှားစာထဲမှာပြောဆိုထားပါတယ်။ ပြန်လည်ပြုပြင်လို့မရနိုင်တော့တဲ့ရာသီဥတုဖောက်ပြန်ပျက်စီးမှုတွေကိုကာကွယ်ဖို့အတွက်နိုင်ငံအားလုံးအနေနဲ့လာမယ့်2050ခုနှစ်မှာလေထုညဉ့်ဉန်းစီတဲ့ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိရောက်အောင်လုံးဝ short chart ပြစ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလထဲစကော့တလန်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာကြီးအသက်ရှင်ရပ်တည်နိုင်ရေးအတွက်အရေးပါတဲ့အပြောင်းအလဲတွေစတင်လှုပ်ဆောင်မယ့်ညီလာခံတစ်ခုဖြစ်စေဖို့အတွက်အခုကတည်းကတန်ဋိဌာန်ချဂတိကဝတ်တွေပြုလှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်
။ကိုဇော်မိုးကျော်ပြောပြခဲ့တာပါရှင်။သတင်းဘတ်ဆင်ခန်းတွေကိုတင်ပြပေးပါမယ်။ American Dollar Billion ချီအကျွေးပြီးနေတဲ့တရုတ်ရဲ့အင်ဂျင်မြေလုပ်ငန်းကြီး Evergrande ကအတိုးပြရမယ့်ရဲသတ်မှတ်ချက်ကျော်လာခဲ့ပေမဲ့လည်းဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြပါတယ်။ Evergrande အင်ဂျင်မြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကမ္ဘာတစ်လွှာရိုက်ခတ်တက်ရောက်နိုင်တဲ့အလားအလာတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ပါရှင်။Evergrande အင်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ305ဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ 83.5 သန်းပေးရမယ်။နောက်ဆုံးရသတ်မှတ်ချက်ကိုကျော်လွန်ခဲ့ပေမဲ့ငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်အခြေစိုက်ဘန်ဒါရေးလုပ်ငန်းတစ်ခုဖြစ်တဲ့Geo Securities Limited ရဲ့အမှုဆောင်ရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group the Evergrande Group has gross that
Evergrande Group မှာအကျွေးစုစုပေါင်းက American Dollar 300 billion လောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍကြီးမှာအကြီးအကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်ပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွေမှာအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းတာမို့လို့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍအတွင်းခရီးရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံ့ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ
်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့အာရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူ Jeffrey Haley ကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကဘာလုံးအတွက်သိကိုအရေးကြီးသလား။နောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိ ंछ ုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘဏ္ဍာရေးအဖွဲ့အစည်းတွေထံမှအများစုအကြွေးတင်နေတာပါ။ပြည်ပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးသိကြတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအလုံးကိုစီမံခန့်ခွဲနေတာပါဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘူဟိုဘန်ကပြီးခဲ့တဲ့တောက်ကြနေ့ကဘန်လုံငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးကွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှာလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူးလူလူကြားမတိမငိမ့်မဖြစ်စေပဲဘန်ဒါရေးဆိုင်ရာစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွေ့ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ် Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြည်ပပိုင်ဆိုင်မှုဖြစ်ပါတယ်ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ်
။ Well, I do think that there could be some backing off.is
if we so just move တချို့ရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါမဲ့လအနေငယ်အတွင်းအင်ချမ်းမြေအယောင်းတည်ဆိုတာကျဆင်းလာတာတွေ့လာရနိုင်ပါတယ်။ Evergrande ပြိုလဲမှုကြောင့်ဆောက်လုပ်မပြီးစီးသေးတဲ့အင်အားတွေကျူပွိုင်းအယောင်းတွေကိုလူတွေစိတ်မချဖြစ်လာနိုင်ပါတယ်။အင်ချမ်းမြေကဈေးမတက်တော့ဘူးဆိုရင်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ်။
ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံတူဖြစ်တဲ့မန်တီယန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
။
既没有这样一个方案，然后他又
苏阿伯家咧，事情没事务，都来没被污水呢。Evergrande 龙岩人家沙丘谷秋泡木皮烂嘛吧，第六皮没水呢，这块阿伯也开太阳木啊，得比较鸡巴没。我前沙丘一年牛难度的五年呢，旅游个公民个乌布里江乌亚这样睡觉吧里面。
嗯，他的一些。就是这些非
这个楼门嘛，后代楼门的出入，撇到看下来没有？针对你吧，比第二嘛，属于那些家产啊，属于拉萨居里的你吧的。Evergrande Ballroom Club 等属于嘞，属于个乱标语楼铺转楼你吧比。
Evergrande 楼门几个？第三年在烧楼业楼门转嘛，楼楼里都是来拉萨米亚的拉内区西那边楼，楼大都撇的离婚用个标牌的。这有也独特的集中，因为少路也龙安吉撇的 Evergrande 龙安吉也，我去沙洲仰望目光，只有阿那边都搞十点马拉东沿的嘛，也算看个了吧。现在闽南都的龙岩的边疆的看嘛，我们尼巴搞我们去那边也收人家加币，仰望的么地面人撇开吧的。Evergrande 龙安吉古青为苗苗恰他别个的。班大爷文山木龙安金的苦嘎，切切我变杀破当数来数笔，布隆巴嘎上马破边边闹马，公民爷我切杀就对过，阿面偷羊婆落开家边，这秋嘎罗是农业那些草也该农老呢养茶给茶了吧？第二页龙安金的苦撇的 ，China Huaron Assets Management 龙安金哈，比个人呢对。多拉上阿达的马古比利亚熊伯格的苏比，班达也先看上马破边格比的那一班加马贝 ，Evergrande 龙安吉也给啥波波拉拉皮巴的 ，Evergrande 龙安吉一年，前回边么山内面安的是泥沼，西坡也帮忙来帮忙的么山内，木肯对西拉泥沼。龙安吉也班达也新的内马么片么的太短个亚比，印尼苗人都来过这里别个亚巴的。谢亚拜先对人民票呢，路途的你呢，龙安吉也苏谢亚对呢不得言，这里他三月铺嘞，十点半啦，苏拜马贝 ，Evergrande 龙安吉个破边给亚巴的先。
ပါစစ်စီဘွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဘလော့ဂါတွေပြောသမျှကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေဟာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မှတ်တမ်းတင်ထားတဲ့တမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net 2021အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြားမှာရောဘယ်လိုရှုမြင်ကြပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင
်။လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီအစဉ်ခန်းစာမှာဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတစ်ဝှမ်းမှာလူ့အခွင့်အရေးကိုကာကွယ်ပြီးဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့ Freedom on the Net 2021အစီရင်ခံစာကိုစက်တင်ဘာလထဲမှာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံဘဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရယ်။2020ခုနှစ်ခါထက်ကို14မှတ်ကျဆင်းသွားခဲ့တာပါ။လွတ်လပ်မှုအရှိဆုံးကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါတယ်။ Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့February 1ရက်ကနေ April 1အထိညတိုင်းအင်တာနက်တွေဖြတ်တယ်။မလဇာမိုင်းကဆိုရင်တနိုင်ငံလုံး mobile internet တွေကိုလုံးဝဖြတ်ထားခဲ့တယ်။စန့်ကျင်ဆန္ဒပြပွဲတွေဖြစ်လာတော့လူစုဆော်အောင်မှုတွေလုပ်တယ်ဆိုပြီးတော့လူမှုကွန်ရက်တွေကိုပိတ်ပင်တယ်။ online ပေါ်မှာသတင်းတင်ပြတဲ့သတင်းလုပ်ငန်းတွေရဲ့လုပ်ငန်း license တွေကိုရပ်ပစ်တယ်။ဆက်သွယ်ရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုထိန်းချုပ်တယ်။ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကနေသုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအတင်းတောင်းယူတာမျိုးတွေလုပ်တယ်online ပေါ်မှာရေးတင်တာကြောင့်ဖန်ခါရသူတွေလည်းရှိတယ်လို့အစီအခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားပါတယ်ဒီတော့တာမန်ပြည်သူတွေချားမှာရောစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်သုံးရတာဘလောက်လွတ်လပ်တယ်လို့ခန်းစားကြရပါတယ
်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများပါပဲဖြစ်ဖြစ်
နိုင်ငံရေးနဲ့ဆက်ဆက်နွယ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အမျိုးတွေနဲ့ရိုးတဲနဲ့ပြောနေတာပဲဖြစ်ဖြစ်ပေါ့နော်တခါလေးစလို့ရှိရင်စိတ်ထဲမှာဝင်လာတာအော်ငါ့ကိုဟိုဒီ messenger မှာပဲဖြစ်ဖြစ်ဖုန်းလိုက်မှာပဲဖြစ်ဖြစ်တရားဟောကပြားငါထောက်နေပလားပေါ့နော်အဲအဲ့လိုမျိုးစိတ်ထဲမှာတော့ဟိုမလုံးဂျုံတဲ့အချိန်မျိုးလေးတွေတခါတည်းဝင်လာတတ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အတီးတယ်လေတကယ်ကြီးတပတ်သက်လို့ရှိလို့ရှိရင်ဝေးဝေးတော့နေတယ်ဒါပေမဲ့ဒီစိတ်မျိုးဝင်လာတာကတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတူပါတယ်ဟုတ်ကဲ့
အရင်တော့အများကြီးပို့သတိထားပြစ်တယ်ဟို public page တွေထဲမှာဝင်ပြီးတော့ရေးတာတွေဘာတွေမလုပ်တော့ဘူးနော် profile အမှန်နဲ့လည်းမသုံးတော့ဘူးကိုယုံနဲ့ကို profile နဲ့မသုံးတော့ဆိုတာတခြားကြောင့်တော့မဟုတ်ဘူးတခုခုဘာညာဆိုရင်ငါကကြီးတွေဘာညာဆိုကိုကပြေးနိုင်တဲ့ဟိုရှောင်းနိုင်နဲ့တိန်းနိုင်တဲ့သူမဟုတ်ဘူးလေမြို့ပေါ်မှာပဲကိုကနေရတဲ့သူဆိုတော့အဲ့လိုမပြေးနိုင်ဘူးဆိုတော့အဲ့ဒါမျိုးပြဿနာတက်မှာဆိုတယ
်ရန်ကုန်မြို့ကနှစ်ယောက်ရဲ့အမြင်ဖြစ်ပါတယ်ကိုအနေနဲ့ internet သုံးတော့မယ် online ပေါ်ကနေတယောက်ယောက်ကိုဆက်သွယ်တော့မယ်ဆိုရင်စိတ်ချရပါမလားဆိုတာမျိုးစဉ်းစားမိလာတယ်လို့ပြောပြကြသူတွေကတော့မနှဲပါဘူးတချို့ဆိုလဲဈာကနေဖြတ်ပြီးထောက်လှမ်းလို့မရနိုင်တဲ့ဆက်သွယ်ရေး application တွေကိုအသုံးပြုလာကြသလို online မှာပို့ပြီးလုံခြုံအောင်လို့ VPN တွေတဆင့်ခံသုံးလာကြပါတယ်ဒါတွေဟာအခြေခံလူအခွင့်အရေးတွေဆုံးရှုံးတာဖြစ်တယ်လို့လူအခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်တယ်လီနော့ကုမ္ပဏီရဲ့ဆက်သွယ်ရေးဝန်ဆောင်မှုတုံးတဲ့သူတွေအပေါ်ထောက်လှမ်းနိုင်မဲ့ဤပညာတွေသုံးဖို့အတွက်အာနာသိန်းစစ်ကောင်စီကတယ်လီနော့ကိုဖိအားပေးခဲ့ပေမဲ့သူတို့လက်မခံခဲ့ဘူးလို့တယ်လီနော့ကုမ္ပဏီကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံနှုတ်ဆော်ရေးမှုမတ်တင်စာရှင်းလွယ်ရေးကအခုလိုသုံးသပ်ပါတယ်။
ပြောရမယ်ဆိုရင်ဟိုကုလုပ်တယ်လို့ပြောရဲဒီအာနာသိန်းနဲ့စူးစမ်းမှုဖြစ်စဉ်ကဒီနိုင်ငံရေးပါဝါအာနာကိုပဲသိမ်းလိုက်တာမဟုတ်ဘူးသူက digital ကုလို့ပြောလို့ရတယ်ကျွန်တော်တို့ online နေ platform တွေမှာပါသူကဒါအာနာသိမ်းလိုက်တာပေါ့နော်ဆိုတော့ဒီလိုအနေထားမှာကျွန်တော်တို့အဓိကအဖြစ်ဆိုလူငယ်တွေကိုအဓိကထိတယ်လူငယ်တွေကဒီ digital မျိုးဆက်တွေဖြစ်တယ်ဒါတွေနဲ့ဖတ်ပြီးတော့မွေးလာတဲ့အခါမှာဒီ online ကြီးမှာလည်းလူငယ်တွေကဥဆောင်ပါဝင်နေရဖြစ်တယ်ဆိုတော့ဒီလူငယ်တွေရဲ့အရှိုက်ကိုထိုးခြင်းသူကတော့ဒီ online နေ platform တွေကနေတံပြန် counter တံပြန် propaganda တွေလောက်တာဖြစ်စေတောင်းမဟုတ်ဒီအသုံးပြုတဲ့ device တွေသုံးလို့မရအောင်ဒီ internet တွေဖြတ်တောက်လိုက်တာဖြစ်စေဒီလိုနည်းတွေနဲ့သူတို့ကတော်လန်ကြီးကိုရိုက်ချိုးဖို့စူးစမ်းကြတယ်လို့ကျွန်တော်မြင်နေပါတော့
မြန်မာနိုင်ငံမှာ internet တွေကန့်သတ်ဖြတ်တောက်မှုကြောင့်သတင်းစစ်ဆေးမှုတွေထိခိုက်ခဲ့တာလည်းရှိပါတယ်လက်ရှိစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာ internet line တွေဖုန်း line တွေဖြတ်တောက်နေတာကဖြတ်ငါးပြတ်မှုကိုကျင့်သုံးနေတာဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကသုံးသပ်ပါတယ်
ဒီနေရာဒေသတွေကိုကြည့်လိုက်မယ်ဆိုရင်ဗာမြင်ရလဲဆိုရင်ဒီစီးပွားရေးလောက်ကွအာဒီအရေးကြီးတဲ့နေရာဖြစ်ရင်ဖြစ်မဖြစ်ရင်ကျွန်တော်တို့ဒီဒါပြောရမယ်ဆိုစစ်ရေးအဖြစ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတာတော့မဟုတ်ပုံကန်ထကြွားမှုမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုအာဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ဖြတ်တောက်ခြင်းအဖြစ်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီလိုပုံစံမျိုးပတ်တန်ကိုမြင်ရတယ်ပြောရမယ်ဆိုရင်ဖြက်လေးဖြက်ဆိုတဲ့ဟာကျွန်တော်တို့အများကြီးသိထားကြပါတယ်နော်ဖြက်လေးဖြက်ဆိုလွန်ခဲ့တဲ့1,900ကတည်းကတုံးလာတယ်စစ်တပ်အုပ်စုတွေကတုံးလာကြတယ်ဆိုတော့ဒီနောက်ပိုင်းမှာဆိုဖြတ်လေးဖြတ်မဟုတ်တော့ဖြတ်ငါးဖြတ်ပေါ့ပြောရမယ်ဆို digital service တွေ digital ဒီဖုန်းလိုင်းတွေဖြတ်တဲ့ဟာပါသူတို့ထပ်တိုးပြီးတော့ကျင့်သုံးလာတာကျွန်တော်တို့ရခိုင်စစ်ပွဲမှာထင်းထင်းရှားရှားမြင်လာရတယ
်မြန်မာနိုင်ငံမှာစစ်တပ်ဟာလူ့ခွေရေးချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာ internet ဖြတ်တောက်မှုတွေလုပ်နေတာအရင်တည်းကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါတယ်
ဒီလွန်ခဲ့တဲ့3နှစ်ကိုပြန်ကြည့်မယ်ဆိုလဲ2018 2019 2020မှာရှိနေတဲ့ဒီ internet လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့အဓိကအဖြစ်အထူးအထင်ရှားဆုံးကဘာပေါ်ရပါတကယ် and all အားသစရာဖြစ်ရတော့ဒီရခိုင်ပြည်နယ်မှာလူတွေတသန်းခွဲနှီးပါပေါ့နော်ဟိုတက်ရောက်မှုရှိခဲ့တဲ့ internet ဖြတ်တောက်မှုဖြစ်စရာဒီနှစ်နဲ့ချီပြီးကြာခဲ့တာကဘာပေါ်မှာအရှိကြာဆုံးသော internet ဖြတ်တောက်မှုလို့ဒါအများယူဆခဲ့ကြတယ်ဆိုတော့ဒီဖြတ်တောက်မှုကိုကြည့်လိုက်တဲ့အခါကျလဲဘာကြောင့်လဲဆိုရင်တိုင်းဒေသလက်နက်ကအဖွဲ့နဲ့တိုက်ပွဲဖြစ်တဲ့အချိန်မှာသတင်းချက်လက်မရစီခြင်းလို့ဆိုတာတွေလည်းပါတယ်လို့တစ်ချိန်တည်းမှာဒီဖိနှိပ်မှုကျူးလွန်မှုတွေနဲ့ဒီစစ်ရာဇဝတ်မှုတွေကိုကျူးလွန်တဲ့အခါမှာအဓိကဒီဖုံးကွယ်ခြင်းတွေဆိုရယ်ယူရချက်တွေပေါ့နော်ဒါတွေကိုအဓိကမြင်ရတယ်ဆိုတော့ဒီစစ်အုပ်စုကပထမဆုံးအာဏာသိမ်းတဲ့ရက်မှာဆိုလဲလုပ်တဲ့လုပ်ငန်းစဉ်ပထမဆုံးလုပ်တဲ့လုပ်ငန်းစဉ်ကအင်တာနက်ဖြတ်တာပဲပေါ့နော်ပြီးတော့အင်တာနက်ဖြတ်တာတော့နောက်ဖုန်းလိုင်းဖြတ်တာဒါတွေကပြောရမယ်ဆိုရင်ဒီပက်တန်တစ်ခုလိုဖြစ်လာတယ်ဆိုတော့ရာဇဝတ်မှုတွေချိုးဖောက်မှုတွေမကျူးလွန်ခင်မှာအရင်ဆုံးပြောရမယ်ဆိုရင်တစ်ခုဖုံးက ွယ်ဖို့အတွက်ဆိုရင်သတင်းချက်လက်တွေကိုအရင်ဆုံးဖြတ်တောက်မယ်။အာဒီစီစဉ်မှုနှောင့်နှေးအောင်လုပ်မယ်ဆိုတဲ့ပတ်တံကိုမြင်ရတယ်။အာနာသိန်းနဲ့နောက်ဆက်တွဲဖြစ်စင်မှာဆိုရင်လည်းဒီဖြစ်ရက်တွေဟာဟိုကြိုကြားကြိုကြားပေါ့နော်။လိုရင်းလိုသလိုဒီနီလန်းတစ်ခုအနေနဲ့အသုံးပြုပြီးတော့ဆောင်ရွက်နေရမြင်ရပါတယ်။ဆိုတော့ဒါဒီထေချာတာကဒီကျွလွန်မှုတွေတစ်ခုခုကြီးကြီးမားမားလုပ်မယ်ဆိုရင်အင်တာနက်ဖြတ်တောက်တယ်။နောက်ဒီအနောက်ရှက်ပေးခြင်းနဲ့လူထုရဲ့အာဒီကြောက်အတယောက်တရားအကြောက်တရားပေါ့နော်။သတင်းချက်လက်မရှိဆိုလူတွေကပိုကြောက်တာ哦။ဆိုတော့အဲ့လိုမျိုးအကြောက်တရားသွတ်သွင်းခြင်းနဲ့အခါမှာဒီလိုမျိုးအင်တာနက်ဖြတ်တောက်တာတွေလုပ်တယ်လို့ကျွန်တော်တို့ယူဆပါတယ်။
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။ Freedom House အဖွဲ့ထုတ်ပြန်တဲ့ Internet လွတ်လပ်ခွင့်ဆိုင်ရာ2022ခုနှစ်အစီရင်ခံစာအရတကမ္ဘာလုံးမှာ Internet လွတ်လပ်ခွင့်ကျဆင်းနေတာကတော့17နှစ်ဆက်တိုက်ရှိနေပြီးအဆိုးဆုံးနိုင်ငံတစ်ခုကမြန်မာနိုင်ငံဖြစ်နေတာပါ။ Freedom House စာရင်းအရ Online လွတ်လပ်ခွင့်အရှိဆုံးနံပါတ်1နိုင်ငံက Iceland နိုင်ငံဖြစ်ပြီးတော့ American ကနံပါတ်12နေရာမှာရှိပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ။
ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်တက်တန်ရောင်သတင်းလွှာအစီအစဉ်ကိုဆက်ပြီးနားဆင်ရအောင်ပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမြို့ကြီးတချို့မှာ Global Citizen Live Show ဖျော်ဖြေပွဲကျင်းပပြီးကမ္ဘာကြီးကိုကာကွယ်ဖို့စင်းရဲနွမ်းပါမှုလျှော့ချဖို့နှိုးဆော်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လုပ်ရေးကအပန်းဖြေကစားကွင်းကြီးတစ်ခုဖွင့်ပါတယ်ဒီလိုဖျော်ဖြေရေးနဲ့အမှုပညာသတင်းတူတွေကိုတက်တန်ရောင်သတင်းလွှာအစီအစဉ်မှာမတ်အေးတန်နာကျော်တင်ပြထားပါတယ်ရှင
်ဒီကနေ့စနေစက်တင်ဘာလ25ရက်နေ့က Global Citizen ဆိုတဲ့တကမ္ဘာလုံးစုပေါင်းဖျော်ဖြေပွဲကျင်းပတော့ကိုရီးယား K-pop ကဘာကျော် BTS အဖွဲ့က Permission to Dance ဆိုတဲ့တခြင်းနဲ့ပါဝင်ဖျော်ဖြေခဲ့သလိုဗြိတိရှ်နာမည်ကျော်အဆိုတော်ကြီး Elton John က online ကနေတိုက်ရိုက်လဲထုတ်လွှင့်ဖျော်ဖြေတဲ့ပွဲမှာပါဝင်ခဲ့ပါတယ်။ New York မြို့ Central Park ဘန်းကျင်မှာကျင်းပတဲ့ဖျော်ဖြေပွဲကိုတော့ပြည်သက်6,000တက်ရောက်ခဲ့ပြီးတော့ဖျော်ဖြေကြတဲ့သူတွေထဲမှာနာမည်ကြီးထိတ်ထိတ်ကျဲအဆိုတော်တွေဖြစ်တဲ့ဂီတာအုပ်စုတွေ Coldplay ပြီးတော့ Billie Eilish နဲ့ Jennifer Lopez တို့လည်းပါဝင်ခဲ့ကြတာပါပြည်ထောင်နိုင်ငံပါရီမျိုးတော်ကပွဲမှာတော့ Elton John အပြင် Black Eyed Peas အဖွဲ့လည်းဖျော်ဖြေခဲ့တာတွေ့ရသလို American ပြည်အောင်စု Los Angeles ကပွဲမှာတော့ Stevie Wonder နဲ့ Demi Lovato တို့လည်းပါဝင်ဖျော်ဖြေခဲ့ကြပါသည်။ဒီ Global Citizen ကမ္ဘာနိုင်ငံသားဆိုတဲ့ဖျော်ဖြေပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စည်ရဲနွမ်းပါမှုကိုတိုက်ဖျက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတာဖြစ်ပါသည်။လွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအရန်နာမည်ကြီးလာတဲ့လွန်ခဲ့အဆိုတော် Billie Eilish ကကမ္ဘာမြေကြီးကိုဂရုစိုက်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြောကြားသွားပါတယ
် For the world because I find myself completely hopeless most of the time about how much people don't care about the world and like where we live and it doesn't
ကျွန်တော်ကအချိန်တော်တော်များများမှာလုံးဝကိုမျှော်လင့်ချက်မဲ့တယ်လို့ခံစားနေရပါတယ်တဲ့လူတွေဘလောက်တောင်မှကမ္ဘာကြီးနဲ့ပတ်သက်လို့ဂရုမစိုက်အလင်းမထားဘူးဆိုတာကိုတွေ့နေရလို့ပါကိုနေထိုင်တဲ့နေရာကမ္ဘာမြေကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူးလို့ Billie Eilish ကပြောသွားပါသေး။တချင်းဖျော်ဖြေမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြသလိုနိုင်ငံတကာအသိုက်အဝန်းနဲ့ကမ္ဘာကြီးအနေနဲ့ကမ္ဘာဥရုယာစီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုပ်ဆောင်ကြဖို့လည်းတိုက်တွန်းသွားကြတာပါ။တော်ဝင်အရရောင်ဆွတ်မှတ်ထားတဲ့ဗြိတိရှ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လည်းနယူးယောက်က Global Citizen ဖျော်ဖြေပွဲကိုတက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမညီမျှမှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါသေး
That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့စေဝါလုံလုံလောက်လောက်ဒီနှစ်ထုတ်ပေးနိုင်ဖို့ယူဆရပါတယ်။ဒါပေမဲ့အခုချိန်ထိကာကွယ်ဆေးတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတည်းကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါ။သူနဲ့သူခမုံကကျမတို့နှစ်ယောက်ကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့
ဒီကဘေးယောဂါကြီးအဆုံးသတ်အောင်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်အခုဖြစ်နေတာကသတင်းအချက်အလက်တွေမှားယွင်းမှုစာအုပ်ကြီးတိုင်းကျိုးနေစနစ်နဲ့အစင်းစင်လုံနေကြတာထင်သာမြင်သာမှုမရှိတာဈေးဝါနဲ့ငွေကြီးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်ပြင်သစ်ကဖြော်ပြပွဲမှာတော့လူ2000လောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကရား Alpha မျော်စင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်ပွဲကို Elgin John ဖြော်ပြပေးခဲ့တဲ့အပြင် American အဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရသလို British အဆိုတော် Ashley Green နဲ့ Barika ပွဲမှာဖြော်ပြခဲ့ပါတယ် Global Citizen Life ဖြော်ပြပွဲကို Barry New York Los Angeles မြို့တို့ပါဝင်မြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအမှုပညာရှင်80လောက်ပါဝင်ပြီးတော့ဖြော်ပြခဲ့တာဖြစ်ပါတယ်ဒီပွဲကျင်းပချိန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 အစည်းအဝေးပွဲနောက်ပြီးတော့ COP26 ဥရုယာတီပြောင်းလဲမှုအစည်းအဝေးတွေနဲ့လည်းအချိန်ကိုက်နေတာဖြစ်ပါလေရှင် Universal Studio ရုပ်ရှင်ထုတ်လုပ်ရေးကတော့တရုတ်နိုင်ငံမှာသူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးပထမဆုံးအပန်းဖြေကစားကွင်းကြီးဖြစ်နေတနင်္လာနေ့စက်တင်ဘာလ20ရက်နေ့ကပဲကစားကွင်းကြီးတစ်ခုဖွင့်လိုက်ပါတယ်COVID-19 ကပ်ဘေးကြီးဖြစ်ပွားနေတာကြောင့်ဒီကစားကွင်းကြီးတိစောက်ပြီးနောက်မှုမှာကြမ်းကြမ်းမှုတွေမျိုးစုံဖြစ်ခဲ့ပါတယ်။ဒီကစားကွင်းကြီးဖွင့်လှစ်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများပြည်သူအားလိုက်ရက်နေ့ဖြစ်ပြီးတော့မိုးရေရွာနေတဲ့ကြားကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတည်းကရောက်လာကြတာပါ။ဒီကစားကွင်းကိုလာဖို့လက်မှတ်တွေကိုလည်းပထမသတင်းပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ
်။
လက်မဲ့ရလို့ကံကောင်းသူအဒတ်ဆူကတော့သူလက်မဲ့ရလိုက်တာကိုအယံပျော်နေပြီးတော့အထဲမှာတန်းစီရတာလိုင်းရှည်ကြီးမဖြစ်ပါစေနဲ့လို့ဆူတောင်းနေခဲ့တာပါဒီကစားကွင်းကြီးကို2016ခုနှစ်ထဲကစောက်လုံနေတာဖြစ်ပြီးတော့ဒီကစားကွင်းဖွင့်လှစ်နိုင်ရေးအတွက်တရုတ်အာဏာပိုင်တွေကတော်တော်ကိုအားပေးပါတယ်ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့စောက်လုံပေးထားတာဖြစ်ပါတယ်ဒီကစားကွင်းကြီးမှာကစားစရာစီးစရာမျိုးစုံစားတောက်ဆိုင်တွေပြကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်Universal ကအခုဆိုရင်အာရှမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အာရှသုံးနိုင်ငံဖြစ်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာဆိုရင်တော့အခုဟာကသူရဲ့၅ခုမြောက်ကစားကွင်းဖြစ်ပါပြီ။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ကိုဗစ်ကန့်သတ်ချက်တွေနဲ့အညီအလုံးနှာခေါင်းဆီးတွေဝစ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက်ကိုဗစ်ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင
်မအီတန်နာကျော်စီစဉ်တင်ဆက်ခဲ့တဲ့သက်တမ်းရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ
်နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ထူရင်းညီလာခံမှာတနင်္လာနေ့မိန်ကွန်းပြောကြားဖို့စီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမိန်ကွန်းတွေကိုမပြောခဲ့ကြပါဘူး။ကုလသမဂ္ဂအထွေထွေချုပ်စီကိုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာတစောင်ပေးပို့ပြီးတော့လက်ရှိတန်မတ်ကြီးနေရာမှာမိုဟာမက်ဆူဟင်ဆဟင်းကိုအစားထိုးဖို့အမိစင်းတင်သွင်းကြောင်းပြောပါတယ်။သူဘသူကိုကိုစားပြုခန့်အပ်မယ်ဆိုတာကိုကုလသမဂ္ဂ accreditation committee ကအောက်တိုဘာဘာဒါမှမဟုတ် November လထဲမှာအဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံမှာလည်းအလားတူဖြစ်မျိုးကြုံရတာဖြစ်ပြီးလက်ရှိတမ်မကြီးဦးကျော်မိုးထွန်းရဲ့နေရာမှာစစ်တပ်ကအမိစင်းတင်သွင်းထားသူဦးအောင်သူရင်တို့နှစ်ဦးဘသူကိုရွေးချယ်မယ်ဆိုတော့ committee ကနေအဆုံးဖြတ်ပေးမှာဖြစ်ပါတယ် American နိုင်ငံချိုင်းဝန်ကြီး Anthony Blinken ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမရေယာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းချိုင်းနိုင်ငံချိုင်းဝန်ကြီးကနဲ့တနင်္လာနေ့ဝါရှင်တန် DC တွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျန်ရှန်ခါနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနာတို့လည်းမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လှိုင်းထိုမီတာ31 32 51နောက် kilohertz 588တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE မြန်မာပိုင်းအစီအစဉ်ကိုအစဉ်သဖြင့်အပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါThis program has come to you from the Voice of America.